ကိုဗစ် -19 ကပ္ပကပ်ပြီးကြောင့်ထိတိုက်နှံ့မှုတွေရှိနေတဲ့လုပ်ငန်းတွေကိုအကူအညီပေးတာမှာထိထိရောက်ရောက်ဖြစ်ဖို့ဆိုပြီးအစိုးရကဖွဲ့ထားတဲ့စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ဟာမြန်မာစီးပွားရေးကဏ္ဍမှာဘယ်ပိုင်းတွေကိုပံ့ပိုးလှုံ့ဆော်တင်ကြလဲဆိုတဲ့အကြံပြုချက်အစီရင်ခံစာတစ်စောင်ကိုအစိုးရစီတင်ပြထားတယ်ဆိုတာကိုပြောပြပေးသွားချင်ပါတယ်ဒီမှာမိခါပါCOVID-19 ကပ္ပကပ်ရောဂါကြောင့်ထိခိုက်နှံ့မှုတွေရှိနေတဲ့လုပ်ငန်းတွေကိုမြန်မာအစိုးရကအကူအညီပေးတာမှာအသေးစားနဲ့အလက်စားလုပ်ငန်းတွေမှာပိုပြီးထိထိရောက်ရောက်အကူအညီရရှိဖို့ဆိုပြီးမကြသေးခင်ကပဲ COVID-19 ကြောင့်စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ကိုအစိုးရဘက်ကဖွဲ့စည်းခဲ့ပါတယ်။ဒီလုပ်ငန်းအဖွဲ့ခေါင်းဆောင်ကတော့လက်တလောမှာရန်ကုန်တိုင်းဒေသကြီးစီမံဘဏ္ဍာရေးဝန်ကြီးအနေနဲ့ခန့်အပ်ခံထားရသူဦးရဲမင်းဦးပါ။ဒီလုပ်ငန်းအဖွဲ့ကCOVID-19 တုံ့ပြန်မှုချင်းငွေကိစ္စတွေကိုတုံ့သက်စီစစ်ပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ပါတယ်။လက်ရှိမှာတော့ချင်းငွေကိစ္စစီစစ်မှုပိုင်းပြီးဆုံးခဲ့ပြီဖြစ်တယ်လို့ COVID-19 စီးပွားရေးပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်မှုအချို့လည်းပြီးဆုံးခဲ့ပြီလို့ဦးရဲမင်းကပြောပါတယ်
။ကျွန်တော်တို့က Walking Committee ကိုတင်ပြပေးပါပြီ။ပထမဦးစားပေးဒီနိုင်ငံရဲ့အပမျိုးဝန်ကြောင်းနဲ့မှာစိုက်ပျိုးရေးမှုကြီးဒါပထမဦးစားပေးကျွန်တော်တို့ထောက်ပံ့ထားတဲ့လူကြီးအများစုကိုအထိကမ်းမှုဖြစ်သွားလိမ့်မယ်ဆိုတော့ကျွန်တော်တင်ပြထားပြီးဖြစ်ပါတယ်။အဲ့ဒီတော့လေနိုင်ငံတော်ကနေပြီးတော့သူကဒီကမ္ဘာစိုက်ကျူကြီးလေယာဉ်ပုံမျိုးကြီးပန်တော်ရှိတာကိုအဲ့လိုဟာတွေကိုဒီဆက်ပြီးဝင်ကြတာနဲ့ပူပေါင်းပြီးတော့ဘယ်လိုဆောင်ရွက်မယ်ဘာညာလဲဆိုတော့ plan တွေဆွေးပြပါရည်ရတက်ကြီးကဏ္ဍဆက်ဖို့တော့သူကသူပြီးကြဟိုဘက်တခြားလမ်းကြောင်းတစ်ကြောင်းအနေနဲ့ပံ့ပိုးပါလိမ့်မယ်
ဒီ30ချက်အစီရင်ခံစာမှာလုပ်ငန်းကဏ္ဍ3ခုကိုပထမဦးစားပေးဒုတိယဦးစားပေးစတဲ့ဦးစားပေးသတ်မှတ်ချက်တွေနဲ့တင်ပြထားတယ်လို့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တဦးလည်းဖြစ်မြန်မာနိုင်ငံကုန်တယ်ဆက်မှုအသင်းချုပ် UMSCCI ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့ဦးဝေဝင်းကပြောပါရယ်အကြံပြုချက်ထဲမှာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးအတွက်နိုင်ငံရဲ့ GDP ရဲ့400ခိုင်နှုန်းကျော်ခန့်မှန်းအမေရိကန်ဒေါ်လာ3ဘီလီယံကျော်လောက်သုံးစွဲဖို့တင်ပြထားတယ်လို့သူကပြောပါရယ်ပထမဦးစားပေးအနေနဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍပြီးရင်နောက်ဦးစားပေးတွေနဲ့ပတ်သက်လို့တင်ပြထားတဲ့အပိုင်းကိုသူကခုလိုပြောပြသွားတာပါ
ဒုတိယအပိုင်းကတော့ကျွန်တော်တို့ကဒါကုန်ထုတ်လုပ်ငန်းကြီးပေါ့နော်နောက်တစ်ခါကျွန်တော်တို့ဒါ export လုပ်နိုင်တဲ့အပိုင်းကိုကျွန်တော်တို့ကပို့ပြီးတော့တွန်းအားပေးရမယ်အဲ့ဒါ import လုပ်တဲ့ဟာတွေကိုတော့အရင်ထက်စာရင်ကိုတိတ်ပြီးတော့ပြီးလို့မရတော့ဘူးပေါ့နော်ဆက်လက်ဖြင့်အဲ့လိုမျိုးပြပေးတဲ့ဟာတွေကိုအဲ့ဒါလေးကိုလုပ်ထားပါဒါပြီးသွားရင်တော့ကျွန်တော်တို့အရေးကြီးဆုံးဖြစ်တဲ့ဟို logistics ပေါ့နော် logistics ဒီ transportation ကိုလည်းကျွန်တော်တို့ဒါပြားပြီးအနေနဲ့ပေါ့နော်ဒါမျိုးလေးတော့ဟိုလုပ်ထားတာရှိပါတယ်ခင်ဗျာ
အစီရင်ခံစာမှာပါဝင်တဲ့အသေးစိတ်ကိုတော့နှစ်ယောက်စလုံးကထုတ်ပြောခွင့်မရှိဘူးလို့ဆိုပါတယ်။ COVID ကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးကဏ္ဍအသီးသီးကိုရေတိုရေရှည်ကူညီထောက်ပံ့မှုတွေအတွက်နိုင်ငံတကာကနေချင်းငွေရယူသုံးစွဲတာရှိပြီးလက်ရှိအချိန်မှာနိုင်ငံတကာစီကနေ American Dollar 1 Billion Dollar ချင်းငွေရယူထားပါတယ်။အစိုးရဘက်ကနိုင်ငံ GDP ရဲ့900ခိုင်နှုန်းနီးပါးခန့်မှန်းစီအစိုးရဘက်ကဒီထောက်ပံ့ရေးအစီအစဉ်အတွက်နိုင်ငံ GDP ရဲ့900ခိုင်နှုန်းနီးပါးခန့်မှန်းခြင်းအမေရိကန်ဒေါ်လာ 3.5 ဘီလီယံကျော်လောက်ကိုသုံးစွဲဖို့ရထားတယ်လို့ဦးရဲမင်းကပြောပါတယ်။ချင်းငွေရယူမှုမြင့်တက်လာတာကြောင့်အစိုးရလှုပ်ဆောင်တဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကတက်ရောက်မှုနည်းမယ်ဆိုရင်နိုင်ငံအနေနဲ့အတိုးတန်တရာထဲမှာပိုနစ်မလားဆိုတဲ့စိုးရိမ်မှုတွေနဲ့ထောက်ပြမှုတွေရှိနေပါတယ်။ဒီပေါ်ဦးရဲမင်းကိုမေးမြန်းတဲ့အခါမှာတော့
အစုဖွဲ့တစ်ခုအတွက်ပဲစဉ်းစားပြီးထောက်ပံ့နေဆိုရင်ဒီပြဿနာကြီးတော့စိတ်ပူပါတယ်။လုပ်ငန်းရှင်တွေကိုထောက်ပံ့ထောက်ပံ့နေတာမဟုတ်ဘူး။ဒါနဲ့ပေါင်းစုံကိုအစိုးရခွဲပြီးတော့ငွေတွေကိုထည့်တယ်ဒါဒီပြန်တနည်းအရဲကိုစုပြီးတဲ့အဲ့တနည်းအရဲမှာစုံရှုံနိုင်ရေပုံမြင်တာပေါ့တနိုင်ငံလုံးတိုင်းတာနဲ့အားလုံးကိုဖြန့်မိခဲ့လိုက်တဲ့အခါကျတော့သူကအကျိုးကျေးဇူးဖြစ်တော်မူတာပို့ပြီးများတယ်နောက်ကပြန့်ပြီးထွက်သွားတာဖြစ်တဲ့အတွက်သူတစ်ဖွဲ့တစ်ပင်းနဲ့အကျိုးရှိသွားတယ်ဂျန်နယ်သူတွေအကျိုးမရှိဘူးဆိုတာလည်းဖြစ်တော့ပေါ့အဲ့လိုပဲတချို့ငွေတွေကြအစိုးရစီမံကိန်းတွေကိုထည့်လိုက်ပြီးတချို့စီမံကိန်းတွေပြင်းပြင်းထန်ထန်လုပ်ခိုင်းလိုက်တယ်အဲ့ဆိုရင်အဲ့ဒီမှာရင်းနေရတဲ့အလုပ်ကံကြီးပေါ်လာမယ်ဒီလိုမျိုးခွဲပြီးထည့်တာဖြစ်တဲ့အတွက်အရင်ကြီးစိတ်ပူစရာတော့မရှိဘူ
း COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုတက်တာစီအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်မှာကြီးမန်းချက်9ချက်မဟာဗျူဟာ10ခုဆောင်ရွက်ရမယ့်အစီအစဉ်36ခုဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်ထားကအမေရိကန်ဒေါ်လာ 3.5 ဘီလီယံလောက်သုံးစွဲသွားဖို့ရထားပါရှင်ကျွန်မမိခါပါရန်ကုန်ကနေတည်တင်းပြဖို့ထားတာဖြစ်ပါတယ်